မယ်ကတော့အယူပါကျွန်တော်တော့ဝါလူမျိုးတယောက်ဖြစ်ပါတယ်ကျွန်တော်ဝါကွန်အုပ်ချုပ်ခွင့်ရတိုင်းအတွင်းမှာနေပါတယ်လက်ရှိကျွန်တော်ဝါလူမျိုးတွေအတွက်လုပ်နေတာကတော့ဒီကျွန်တော်ဝါလူမျိုးတွေအသိပညာဘူးဒုတာဖွံ့ဖြိုးတိုးထက်ဖို့နဲ့ကျွန်တော်ရဲ့ဒီဝါရွေးရရင်ကျင်းမှုတွေကိုမြန်မာပြည်မှာတည်အောင်ဆိုပြီးတော့ကျွန်တော်လက်ရှိဝါတောင်တမစကားသာမဂဇင်းဆိုတဲ့ဇာတ်တော်ကိုကျွန်တော်ထုတ်နေပါတယ
်အခုပြောနေတာကတော့အိုက်ဥဆိုတဲ့ဝါတိုင်ရလာလူငယ်တယောက်ပါသူကမူလာတန်းကိုကွန်းလုံးမှာတက်ခဲ့ပြီးအထက်တန်းနဲ့တက်ကစူကိုတော့လာရှုမြို့မှာတက်ခဲ့တယ်။အဲ့ဒီကနေအဝေးသင်ဖွဲ့ရခဲ့တယ်လို့ပြောပြပါတယ်။အခုသူတို့ထုတ်နေတဲ့ဝါတောင်တန်းမှာစကားသံဆိုတဲ့မဂ္ဂဇင်းထဲမှာသူတရရသဆွန်ထည့်ထားပြီးဝါတိုင်းရင်းသားတွေမြန်မာသားမြန်မာစကားနဲ့ရင်းနှီးကျွမ်းဝင်ဖို့အပြင်ဝါနဲ့ဗမာတွေကြားပြန်လည်နားလည်မှုတွေရလောက်အောင်ကြိုးစားတာလို့ဆိုပါတယ်။ဘာလို့လဲဆိုရင်မြန်မာသားမြန်မာစကားဟာသူတို့မိခင်ဘာသာစကားမဟုတ်တဲ့အတွက်ကျောင်းစတဲ့ကလေးကအဓိကကျုံရတဲ့ဘာသာစကားအခက်အခဲဖြစ်တယ်။ဒါကြောင့်မြန်မာစာအောင်ရင်တော့မှစာမွေးအောင်လို့ပြောစမှတ်ပြရမလို့ဖြစ်တယ်လို့အိုက်ဦးကပြောပြပါတယ်
။ကျွန်တော်တိုင်းသားတွေမူလာတန်းကလေးကအခက်အခဲကျုံတာတော့ဒီမြန်မာစာမြန်မာစကားပေါ့။ပြီးတော့ကျွန်တော်ဒေတာကလည်းမြန်မာစာမြန်မာစကားနဲ့ပတ်သက်လာရင်အင်မတန်မှတိတ်ပြီးတော့နားမလည်တဲ့နေရာတွေရှိတယ်။ကျွန်တော်တို့ကျောင်းစာတက်တွန်းဆိုရင်ကျွန်တော်တကယ်ချင်းတယောက်ဆိုဘလို့ဖြစ်လဲဆိုဒီကျွန်တော်ဆယ်တန်းဖြည့်တဲ့နှစ်မှာပဲသူမြန်မာစာပဲဖြည့်သေးတယ်မြန်မာစာဖြည့်ပြီးထွက်လာတဲ့ချိန်မှာပဲသူကြွေးကြော်လိုက်တယ်ကျွန်တော်ဆယ်တန်းအောင်ပြီးဆိုပြီးတော့သူကြွေးကြော်တယ
်နောက်တစ်ချက်သူပြောပြတာကလည်းဒီလိုပါတချို့စာရေးဆရာတွေကဝါလူမျိုးတွေရဲ့တမိုင်းနဲ့ယဉ်ကျေးမှုကိုတည်တည်ချာချာခါခါနာနာမသိပဲရေးလိုက်တာတွေကသူတို့လူမျိုးတွေနစ်နာတယ်လို့ခံစားရတဲ့အကြောင်းဖြစ်ပါတယ်နားဆင်ကြည့်ရအောင်နော်
တချို့ဆိုင်ဆရာတွေကကျွန်တော်အကြောင်းတိတ်နားမလဲမလေးလာပဲနဲ့တစောက်ကန်းနေရေးတာတို့အဲ့လိုမျိုးတအားများတယ်ကျွန်တော်လည်းတော်တော်ခံခဲ့ရပြီးဥမဝကောင်းဖြက်လို့ရေးတာတို့ကျွန်တော်ဝတွေမှာယဉ်ကျေးမှုမရှိဘူးတရုတ်မွေးစားသားဆိုပြီးတော့ပြောတာတို့ရုပ်စာပြုတ်စကားပဲတုံးတယ်ဆိုပြီးတစ်ဖက်သက်ပြောနေကြတယ်အဲ့လိုပြောနေတော့ကျွန်တော်တို့ကလည်းမခံနိုင်တော့ဘူးကျွန်တော်တို့ကလည်းမြန်မာစာမြန်မာစကားကိုကျွန်တော်လည်းတတ်တယ်ကျွန်တော်တို့အတိုင်းအတာနဲ့ကျွန်တော်တို့လုပ်နေတယ်ကျွန်တော်ဝါထဲမှာဆိုရင်လည်းတရုတ်စာတရုတ်စကားတုံးတယ်ဆိုပေမဲ့ကျွန်တော်တို့ကတရုတ်နိုင်ငံသားလည်းမဟုတ်ဘူးတရုတ်လူမျိုးလည်းမဟုတ်ဘူးကျွန်တော်မြန်မာနိုင်ငံသားဝါလူမျိုးဖြစ်တယ်မြန်မာစာမြန်မာစကားမတုံးနိုင်တာကကြတာကျွန်တော်နိုင်ငံရေးအခြေအနေကြောင့်ပါမယ်အဲတမိုင်းထဲကဖြစ်ပေါ်ခဲ့တဲ့ပြဿနာကြောင့်ဒီလူမျိုးဖြစ်သွားတာတော့ကျွန်တော်တို့ဖန်တီးယူတဲ့အရာလည်းမဟုတ်သူ့အနေနဲ့သူဖြစ်သွားတဲ့ဟာတွေပေါ့
သူတို့ဒေသဟာမြောက်ပိုင်းဝေးလံခေါင်ခိုက်ပြီးစစ်ပွဲတွေကြောင့်ပြည်မနဲ့အဆက်ပြတ်ခဲ့ရတဲ့ဒဏ်စစ်ပစ်ခဲ့ရတဲ့ဒဏ်တွေကနိုင်ငံနဲ့နေတဲ့လူမျိုးတွေကြားရွေးထွေးတဲ့ဆက်ဆံမှုတွေနဲ့ဝေးသွားစေခဲ့တယ်လို့သူတို့ဒေသမှာတရုတ်စာတရုတ်စကားကိုသုံးနေပေမဲ့သူတို့ဟာမူလနိုင်ငံသားမူလတိုင်းရင်းသားဖြစ်တဲ့တရုတ်မွေးစားသားမဟုတ်ဘူးလို့သူခံစားချက်ကိုပြောပြပါတယ
်ကျွန်တော်ဝါလူမျိုးဆိုတာကမြန်မာနိုင်ငံဟိုယီခင်ကရနေတဲ့မြန်မာနိုင်ငံသားဖြစ်တယ်ကျွန်တော်မှာကိုပိုင်စာပေကိုပိုင်စကားရှိတယ်ကိုပိုင်ယဉ်ကျေးမှုရှိတယ်တရုတ်မွေးစားသားမဟုတ်ဘူးတရုတ်လူမျိုးမဟုတ်ဘူးဆိုတာကျွန်တော်ကပေါ်ထုတ်ချင်တာလည်းပါတယ်
ဒါကြောင့်အခုဆိုရင်တို့လိုမြန်မာစာမြန်မာစကားတတ်ထားတဲ့လူငယ်တွေကတို့ဝါလူမျိုးတွေကြားပြန်လည်မျှဝေပေးနေတယ်လို့ဆိုပါတယ်
။အဲအကြောင်းကျွန်တော်ပြန်ကြည့်ချင်းအဖြစ်မြန်မာစာကကျွန်တော်တိုင်းသားတွေအတွက်တော့တော်တော်လေးအခက်အခဲရှိခဲ့တယ်။ဒါပေမဲ့ကျွန်တော်တို့စူးစမ်းတည်ယူခဲ့တာပေါ့။အဲ့ဒီလိုနဲ့ပဲကြောင်းပြီးသွားတဲ့အခါမှာတော့ကျွန်တော်ဒေသမှာလည်းဒီမြန်မာစာမြန်မာစကားတွေနဲ့ဒီကြေကြေပြန့်ပြန့်ပြီးသွားအောင်ဆိုပြီးတော့ကျွန်တော်ဒီမြန်မာစာပေနဲ့မဂ္ဂဇင်းတွေရေးတယ်၊စာလေးတွေရေးတယ်၊ကျောင်းသားလူငယ်တွေကိုကျွန်တော်တို့ကပြန်ချပြတယ်ဒီမြန်မာစာသူတို့နဲ့ရင်းနှီးတော့ကျွန်တော်လှုပ်တာပေါ့အ
ဲ့လိုမြန်မာစာပြန်ပွားအောင်လုပ်တဲ့အခါမှာသုတစာကယသစာတဲ့ပုံပြီးနားလည်ကြတယ်လို့လည်းသူ့အတွေ့အကြုံကိုပြောပြပါတယ
်ကျွန်တော်သုတစာပေတွေနည်းနည်းပါးရေးတဲ့အခါမှာတော့သူတို့နားလည်လွယ်တာပေါ့ဥပမာမြန်မာနိုင်ငံဘယ်နှခုနှစ်မှာလှူလဲ့ရတယ်မြန်မာနိုင်ငံကအရှိတောင်အရှာပဲနိုင်ငံနဲ့အိမ်နီးချင်းနိုင်ငံတွေလည်းရဲ့လိုမျိုးဘူဒ္ဓဆိုရင်တော့သူတို့ကနည်းနည်းနားလည်လွယ်ကူသွားတယ်စိတ်ခံစားမှုဆိုရင်ကျွန်တော်ယသပိုင်းကိုတွားတဲ့အခါမှာကျတော့တိတ်ပြီးတော့ဒီအတိတ်ပဲနားမလဲတဲ့ခါမှာတိတ်တော့အဆင်မပြေနည်းနည်းခက်ခဲတော့ဗောရတာပိုင်ရတော့
ဝါကူပိုင်အုတ်ချုပ်ခွင့်ရဒေသမှာကျောင်းဆရာဆရာမတွေကိုအစိုးရပညာရေးဌာနကပို့ပေးတယ်ဒါပေမဲ့ပြည်မကမြို့ပေါ်ကိုလှုပ်ပြီးကျောင်းထားနိုင်တဲ့သူတွေပဲအထက်တန်းနဲ့တက္ကသိုလ်ပညာရေးတွေစုံကန်းတိုင်အောင်ပြည်ဦးနိုင်တယ်လို့အိုက်ဦးကပြောပြပါတယ်ဒါကြောင့်ဒေသထဲနေရတဲ့ကျောင်းသားတွေကတော့အထက်တန်းအောင်ဖို့အထောက်ခက်ခဲရတယ်လို့ဆိုပါတယ်အဲ့လိုကျွမ်းကျင်တဲ့ဆရာဆရာမမလုံလောက်တဲ့အပြင်တင်ထောက်ကူပစ္စည်းမလုံလောက်တာသင်ဤတက်တွေမရှိသေးတာကလည်းတိုင်းရင်းသားတွေအတွက်မြန်မာစာမြန်မာစကားသင်ဖို့အခက်အခဲဖြစ်ရတာလို့သူကဆိုပါတယ်။ဥပမာအနေနဲ့ကလေးတွေကိုစကားဆသင်တာကအရွယ်မှာသူတို့စိတ်ဝင်စားတဲ့ကာတွန်းရုပ်ရှင်လိုမျိုးတွေနေတိုင်းပြနေရင်ကြည့်တဲ့ကလေးကအဲ့ဒီရုပ်ရှင်တွေကဘာသာစကားကိုလွယ်လွယ်ကူကူတတ်သွားတဲ့နည်းစနစ်ပါ။ဒါပေမဲ့မြန်မာစကားပြောကာတွန်းရုပ်ရှင်တွေကမထွန်းကားသေးတာ၊ဆက်မမီသေးတာ၊ကလေးတဘာဝတွေနားမလည်ပဲဖန်တီးထားတာတွေကြောင့် အထောက်ကူမရဘူးလို့အဲ့ဥပမာထောက်ပြပါတယ်
။ဒီမြန်မာစကားပြောကလေးမူဗျာတချို့ကြတော့စကားပြောခါစားကလေးတွေကြည့်လုံးဝနားမလည်မဲ့ရုပ်ရှင်တွေလည်းရှိသေးတယ်။ဥမာကျွန်တော်ကလေးဆိုရင်ဒီမှာအများအဖြစ်ကြောင်နဲ့ကြွယ်ပြလိုက်ပြီဆိုရင်တို့ကသဘောကျကြတယ်ပြီးရင်နားလည်းရလည်းလွယ်ကူတယ်ကျွန်တော်မြန်မာကထုတ်တဲ့ကာတူးမူဗီတွေကြတော့တချို့စကားပြောတာတအားများတာတော့ခက်ခဲရှိတယ်
။ဒါကြောင့်တို့အနေနဲ့နောက်မကြခင်မှာတော့ရုပ်သံဗီဒီယိုဇာတ်လမ်းတို့လေးတွေဖန်တီးပြီးဝါစကားပြောဆိုရင်မြန်မာဇာတ်လမ်းထုတ်မယ်။မြန်မာစကားပြောရုပ်ရှင်ဆိုရင်လည်းဝါစာတမ်းထုတ်မယ်လို့ကြံရွယ်နေတယ်လို့ဆိုပါတယ်
။ကျွန်တော်ကရှိရှေ့လျှောက်ရင်ကျမှုကျွန်တော်ရဲ့ရက်တီမှုကျွန်တော်ရဲ့ဓလေ့ထုံးတမ်းတွေကိုပေါ်ထုတ်ဖို့အတွက်မဂ္ဂဇင်းပြီးသွားရင်တော့ကျွန်တော်တို့ဒီရိုက်ကူးရေးကိုတွားဖို့ကျွန်တော်တို့စီစဉ်ထားတယ်။ဇာတ်လမ်းတို့လေးတွေရိုက်ကူးပြီးတော့ကျွန်တော်တို့ဒီကျွန်တော်တို့ဒေတာတွေကိုကျွန်တော်အသိပညာမှုပေးဖို့ကျွန်တော်ရည်မှန်းထားတယ်။နောက်တစ်ခုကကျွန်တော်တို့ဒီว่าประมาณชิจิเยปုံสันเนี่ยကျွန်တော်ကဇလန်းရိုက်ပြုတ်ခဲ့မယ်ဆိုရင်ကျွန်တော်မြန်မာစကားပြောတဲ့ချိန်မှာဝါစာနဲ့ကျွန်တော်ဇလန်းထိုးပေးမယ်ဝါမှာရိုက်ပြီးတော့ဝါစကားပြောတဲ့ချိန်မှာကျွန်တော်ပမာစာတန်းလေးထိုးပေးမယ်အဲ့ဒီမျိုးလုပ်ပေးခြင်းအားဖြင့်ကျွန်တော်လူငယ်တွေမျှော်မှန်းထားတာတော့တစ်ချိန်ကျရင်ကျွန်တော်ဘီမကြီးနဲ့ကျွန်တော်ဝါဘီနဲ့ပုံမှန်ဆက်ဆံမှုတစ်ခုရှိသွားမယ်ဆိုပြီးတော့ကျွန်တော်အဲ့ဒီလိုလုပ်ဖို့တော့ရည်မှန်းထားတယ်ခင်ဗ
ျကဲမြန်မာစာမြန်မာစကားကိုတရားဝင်ရုံးသုံးဘာသာစကားအဖြစ်နဲ့သတ်မှတ်ထားတဲ့မြန်မာနိုင်ငံမှာတိုင်းရင်းသားတွေအခက်အခဲမရှိအောင်ဘလို့ဝိုင်းဝန်းမြေတော်ပြောက်အားပေးကြမလဲညီလေးညီမလေးတို့ရဲ့အကြံဉာဏ်တွေပြောပါအောင်နောက်တစ်ပတ်မှပြန်ဆုံကြရအောင်နော်